ပြည်သူနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမကြော်သမရရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရလက်လက်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံတွင်းရွှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့မျိုးသားရေးဝါဒီပရင်းလဖန်တို့နှစ်ဦးစလုံးတယောက်မှအမဲအပြတ်အသက်အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းတစ်ပတ်မှာတကြော်ပြန်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဒါဟာပြည်သူမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။တနည်းအထွေပြည်သူနိုင်ငံရေးတစုံလုံးပြောင်းလဲသွားခဲ့ပါပြီလို့မစ္စတာမက်ခရွန်ကတနင်္ဂနွေနေ့ညကအောက်ပွဲခံစုဝေးမှုအတွင်းမှာပြောသွားခဲ့တယ်လို့ပြိုင်ဘက်ဖြစ်တဲ့မရင်းလက်ဖန်ကလည်းပြည်သူလူမျိုးတွေလွတ်မြောက်ဖို့အချိန်တန်ပြီလို့ဆိုပြီးသူ့ဘော်ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ခေတ်သစ်ပြည်သူနိုင်ငံရေးသမိုင်းမှာတော့အစင်လာနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့လူတဦးသမရနေရဝင်ရွေးခန္ဓာဟာဒါပရမအစုံအချိန်ဖြစ်ပြီးတော့နိုင်ငံရေးအရာအစင်လာကိုစန့်ကျင်စိတ်ရှိတဲ့သူတွေများပြားလာတာကိုမိပေါင်းထုတ်ပြနေပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ဥရောပ EU ဖွဲ့ဝင်နိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေမလားဒါမှမဟုတ် EU ကဗြိတိန်ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှဒေါ်နယ်ထရမ့်သမ္မတဖြစ်လာတယ်လို့မျိုးတီးခြားကွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မလားဆိုရဟာနောက်ဆုံးဒီရွေးကောက်ပွဲရလဒ်အပေါ်မှာမူတည်နေတာဖြစ်ပါတယ်တရားဝင်မဲရလက်တွေအရာဒီမစ္စတာမက်ခရွန်ကမဲစုစုပေါင်းရဲ့ 23.8 ရာခိုင်နှုန်းအနိုင်ရခဲ့ပြီးတော့မစ္စလဖန်ကတော့ 27.5 ရာခိုင်နှုန်းအနိုင်ရထားပါတယ်မဲပေးခွင့်ရှိသူနိုင်ငံသားတွေတဲက89ရာခိုင်နှုန်းမဲပေးခဲ့ကြတာဖြစ်ပြီးတော့မဲအများစုကိုအပြတ်အသတ်အနိုင်ရတဲ့သူသာသမ္မတအဖြစ်ရွေးခံရမှာပါ။ဒါကြောင့်တော့ဒီမေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပေးမှာပါရှင်။